ရှမ်းပြည်နယ်မြောက်ပိုင်းကောက်ခိုင်မြို့နယ်အတွင်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ရမှာကလေး6ယောက်ထိခိုက်ခဲ့ပြီးဒီထဲက9နှစ်အရွယ်မိန်းကလေးတေဆုံးသွားတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစော်ပါကောက်ခိုင်မြို့နယ်ခိုတင်ရွာမှာမနေ့ညနေပိုင်းကဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်ကလေး6ယောက်ဒဏ်ရာရရှိခဲ့ပြီးဒဏ်ရာကျင်းထန်သူတွေထဲက9နှစ်အရွယ်မိန်းကလေးဟာဆေးရုံမှာပဲတေဆုံးသွားခဲ့တာပါပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူတွေတန်းပါနောက်ထပ်ဒဏ်ရာကျင်းထန်သူတွေရှိနေသေးတယ်လို့လည်းအခင်းဖြစ်ပွားတဲ့ခိုတင်ရွာရဲ့ဖုံးတော်ကြီးကျောင်းကဦးဓမ္မတာရာကအခုလိုမင်ကြားပါတဲ့
ကလေးအလုံးကလေးရှိရောက်ရှိတယ်ကလေးရှိရောက်တဲ့မှာနေရောက်ကဘာမှမဖြစ်ဘူးနေရောက်ကနည်းနည်းဖြစ်တယ်မိုင်းစားနည်းနည်းဖြစ်တယ်တိတ်တော့မစိုးဘူးပေါ့အဲလေးရောက်ကျတော့အသက်အတန်ဖြစ်တယ်လေးရောက်ကျတော့ဒါဒဏ်ရာပြင်းထန်တယ်အလေးရတဲ့ကပြောမနေ့ကဆုံးသွားပြီ။ဦးစင်းတော်ပဲဒီချင်းကလေးတွေကိုစေယုံခေါ်သွားတယ်။စေယုံပါလေပြပြပြီးတော့အဲစေယုံဆရာမကြီးတော့လာရှိုးခုခါကနေလာရှိုးတော့ပို့ပေးတယ်။အဲလာရှိုးမှာရှိတဲ့ကလေးချင်းတွေကအဲကလေးမတယောက်ကကုကောင်ထိထားတော့ကုချင်းဒီတတိမယတယောက်လို့ပြောကြတယ်
။လက်နက်ကင်အဖွဲ့တွေလှုပ်ရှားလေးရှိတဲ့ဒေသမှာဖြစ်ပွားတဲ့ပေါက်ကွဲမှုနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး။ဆရာတော်ဦးဓမ္မတာရာကတော့ပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးအခုလိုမင်ကြားပါတဲ့
အခုအပောက်ကွဲကအင်းရှင်းနာလေးတကယ်ကလေးတွေကတခြားကနေယူလာတယ်လားဒါမဟုတ်အရှင်တော်ကတော့အဲဦးစင်းတို့ယူလာမှာတော့တမကိုကိုတော့လာနာသွားတယ်အဲ့အိမ်ပေါ့နော်သူတို့ကြံခဲ့တာလားဒါမှမဟုတ်သူမြုပ်ထားတာလားတော့မသိဘူးဦးစင်းတို့လည်းတိတိကျကျမသိဘူးပေါ့နော်အဲပောက်ကွဲကတော့အကလေးတွေကကင်ပြီးပြစ်တယ်လားဒါမှမဟုတ်နင်းမိတယ်လားအဲ့တော့ဆင်းတော့လည်းမိုင်းအကြောင်းမသိတော့တိတိကျကျမသိဘူးပေါ့နော်လေမနေ့ကလည်း yes ကနေတော့လာကြည့်သွားသေးတယ်ကလေးတွေကအကြီးဆုံးက12နှစ်အရွယ်ပဲရှိတယ်ကြိုင်းအငယ်ဆုံးကျတော့9နှစ်ပဲရှိသေးတယ
်ဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့အတွက်ကိုခိုင် yes ကန်ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးဒီလ28ရက်နေ့ကလည်းကြောင်မဲမြို့နယ်ကြောင်ကုန်းရွာမှာမြေမြုံပိုင်းနင်းမိတာကြောင့်အသက်59နှစ်အရွယ်အမျိုးသားတဦးသေဆုံးခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောကုတ်ခိုင်မူဆယ်နမ်ခန့်စတဲ့ဒေသတွေမှာကချင်တအန်းပလောင်နဲ့ရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့လှုပ်ရှားနေတာဖြစ်ပြီးအစိုးရတပ်မတော်နဲ့ထိတွေ့တိုက်ပွဲဖြစ်လေရှိသလိုမိုင်းနင်းမိတာလက်နက်ကြီးပေါက်ကွဲတာကြောင့်ဒေသခံတွေအကြာခဏဆိုသလိုထိခိုက်တေဆုံးနေပါတယ်။ဒီလိုမကြာခဏထိခိုက်တာတွေကြောင့်တအန်းပလောင်မျိုးသမီးအဖွဲ့ TWO ကပြောရေးဆိုခွင့်ရှိသူလွေးကူကူကလက်နက်ကင်အဖွဲ့တွေကိုအပြစ်မဲ့တဲ့ရွာသားတွေမထိခိုက်စေအောင်ရှောင်ရှားဖို့အတွက်တောင်းဆိုထားပါတယ်
။ကျမတို့အနေနဲ့တိုက်တွန်းချင်တာတော့အများပါတဲ့နေရာတွေမှာလူထုကိုထိခိုက်စေမဲ့ဒီလက်နက်ကိရာတွေပေါ့နော်။မထားပေးဖို့သူတို့ဖြစ်တဲ့မြို့မိုင်းတွေစသဖြင့်ပေါ့နော်။သူအများသွားလာတဲ့နေရာတွေဖြစ်ပြီးလို့ရှင်လူအဲဒီရွာရင်းနာနေတဲ့နေရာတို့ပြလို့ရှင်လို့မြို့နာနေတဲ့နေရာတို့ဆိုလို့ရှင်ကျမတို့အသက်နိုင်ဆုံးရှောင်ပေးဖို့ပေါ့နော်ပြည်ရင်စစ်ပွဲပြပခတ်ဖြစ်နေတဲ့ဟာတွေကိုကျမတို့အမြန်ဆုံးရပ်တန့်ပြမတဲ့အားလုံးပေါ့နော်နင်းချင်းရေးကိုဥတည်တဲ့ဒီဆွေးနွေးပွဲစကားဝိုင်းကိုနည်းနည်းလေးကောက်ထည့်ဖော်ပြဖို့ဖြစ်စေချင်တာပေါ့နော်
TWO အဖွဲ့ကပြီးခဲ့တဲ့နှစ်ကုန်ပိုင်းကထုတ်ပြန်တဲ့အစီရင်ခံစာတစ်ခုမှာတော့ရှမ်းမြောက်ဒေသမှာ2019ခုနှစ်ဇူလိုင်လကနေစက်တင်ဘာအထိ3လအတွင်းလက်နက်ကြီးထိမှန်တာနဲ့မြေမြုံပိုင်းနင်းမိတာကြောင့်လူ10ဦးတက်မနဲ့တေဆုံးရကြောင်ဖော်ပြခဲ့တယ်လို့တအန်းကျောင်းသားလူငယ်အဖွဲ့ကကောက်ယူရရှိတဲ့စီရင်အရာ2020ဇန်နဝါရီလကနေဇူလိုင်လအထိမြေမြုံပိုင်းနဲ့စစ်ကြံပစ္စည်းတွေကြောင့်တေဆုံးရသူ9ဦးထိခိုက်ဒဏ်ရာရသူ32ဦးရှိပါတယ်လနဲ့ကင်ပြိပခရီအတွင်ကလေးငယ်တွေတိကြိုက်တေဆုံးတာတွေနဲ့ပတ်သက်လို့ဇွန်လထဲမှာထုတ်ပြန်တဲ့ကုလသမဂ္ဂရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာလည်းမြန်မာနိုင်ငံကအခြေအနေတွေကိုဖော်ပြခဲ့တာပါပြီးခဲ့တဲ့2019ခုနှစ်ထဲလနဲ့ကင်ပြိပခအတွင်မှာကလေးငယ်420အပေါ်ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုပေါ432မှုကျူးလွန်တာကိုတွေ့ရှိခဲ့ရပြီး6လအရွယ်ကလေးပါဝင်ထိခိုက်ဒဏ်ရာရသူ120နဲ့တေဆုံးသူ42ဦးရှိခဲ့တယ်လို့ဖော်ပြပါတယ်အစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေကစာတင်ကြောင်းတွေကိုတိုက်ခိုက်မှုပေါင်း12ကြိမ်နဲ့ဖမ်းဆီးခံရသူကလေး12ဦးရှိခဲ့တာကိုအတည်ပြုနိုင်ကြောင်းလည်းအစီရင်ခံစာထဲမှာဖော်ပြထားပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်